ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တံတားမှာလုံခြုံရေးယူထားတဲ့မြန်မာစစ်တပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေကဒီမနေ့မှာပြစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါရတယ်။ဒီကနေ့တိုက်ပွဲဖြစ်စဉ်ကိုမသိရသေးပေမဲ့မနေ့ကဘူးတီတော်မြို့နယ်ဘက်မှာတော့မြန်မာစစ်တပ်ဘက်ကလေယာဉ်နဲ့ပြစ်ခတ်တယ်လို့အေအေတာဝန်ရှိသူတွေကပြောပါရတယ်။
အဲ့ဒီပြခတ်မှုမှာအရပ်သားတွေနေတဲ့ရွာတွေလက်နက်ကြီးကြီးကြားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တရားနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အုပ်ဖွဲ့တို့ကြားဒီကနေ့မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ကမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစိုးဦးကဗီအိုအေကိုခုလိုပြောပါတယ်။မင်းပြားကလည်းမနေ့ကကျွန်တော်တို့မြ အောက်ကျမင်းကြီးဌာနမှာ
ဒီပြစ်ကတ်မှုမှာတမတော်ဘက်ကဆိတ်ဆိုင်မှုမရှိဘူးလို့ဆိုပါတယ်မင်းပြမျိုးရံမောင်တရားနီးမှာပိုက်ပေါ်ဖြစ်ပွားကြောင်းမင်းပြပေဒဆန်တူကပြောပါတယ
်ချင်းနယ်၄၀လောက်ကအစားပြည့်တယ်ဒီနေ့၄၀လောက်ပြပတ်တော့ကြည့်တယ်လို့ပြောတယ်ကျန်ရရသူတို့ကသူတို့ပြစ်တာဘူးနော်မင်းပြရံမောင်တရားနဲ့မင်းပြမရသွားလာတယ်
ကျခံစက်နဲ့ကရင်ပြောခွေရခိုင်ဒုက္ခကတော့ဒီကနေ့မင်းပြမျိုးနဲ့ဖက်တိုက်ပွဲရှင်တွေကိုမသိရှိသေးဘူးလို့ပြောဆိုပြီးမနေ့ကဘူရီကြောင့်မျိုးနဲ့တောင်တန်းဖက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းနဲ့ပြစ်ကမှုတွေရှိနေတယ်လို့ဆိုပါတယ
်။ဒီနေ့တော့တိုက်ပွဲတွေနဲ့ကျွန်တော်ကြည့်ဒါမှရောက်လာတာမရှိသေးဘူး။ဟိုမနေ့ကဘူရီကြောင့်ဖက်မှာတော့မြန်မာစစ်တပ်ဘက်ကလာပြီးတော့အဲ့ဒီ Jet Fighter တွေနဲ့နေပြီးတော့ဘုံကျိတိုက်ခိုက်တဲ့ဥစ္စာတွေလက်ခံရရှိတယ်။အဲ့ဒီဘူရီကြောင့်မျိုးနဲ့ဒီအောက်တောင်ကျွာရဲ့ဒီအော်အခုခေတ်ကျောင်းအဲ့ဒီကမှရှိတဲ့တောင်တန်းတွေကိုဂျက်ဖာကာနဲ့နေပြီးတော့လာပြီးတော့ဘုံကျေးတာရှိတယ်။ရော့ကက်တွေနဲ့ပစ်တာရှိတယ်
။ဒီကနေ့နေ့လယ်ပိုင်းမှာလည်းမင်းပြမြို့နယ်အန်တားရွာနဲ့တေကန်ရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြေကမှုတွေရှိနေတယ်လို့တင်ကဟကန့်လက်ရက်စစ်တပ်ဖွဲ့ဥက္ကဋ္ဌကိုအန်တားကြီးကပြောပါတယ
်။ဟိုနေကမှအဲ့တနင်္လာနေ့တော့မှမင်းပြနယ်ရမုံတားဆက်သွားတဲ့လမ်းမှာစမ်းမရင်သလားရွာရှိတယ်။အဲ့စမ်းမရင်သလားရွာမှာဒီသူကတင်းပုံးနဲ့ဝတ်ပြီးတော့ဒီလက်နက်ကြီးနဲ့လက်နက်နဲ့ပြစ်တာရှိတယ်။အဲ့အန်တားရွာနဲ့တေကန်နာကနေပြီးတော့လက်နက်ကြီးနဲ့ပြစ်တာ။စစ်ဆေးမှုတော့မရှိဘူးမြတ်။အချိန်ကဘယ်မှမပြေဘူးမြတ်ဒီတိုင်းမှာပဲ။အဲ့မှာစားရမှာမသွားဘဲနှစ်နာရီလောက်ပဲပြင်ရတော့ရှိတယ်
။ဒီပြစ်ကမှုမှာရွာသားတွေကိုစီကမ်းမှုမရှိပေမဲ့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လဲဆိုပါတယ်။အလားတူပုံကြုံမျိုးနဲ့ရိုးရိုးကျေးရွာဘက်မှာလည်းရွာသွင်းလက်နက်ပြေကမှုကြောင့်ဆွေရင်စင်းနဲ့ရွာသားထောင်ကျော်တိတ်ဆောင်နေရပါတယ်။ဒီအချိန်လေးကိုရိုးရိုးရွာသားကုမြတ်ရှိကအခုလိုပြောပါတယ်
။ဒီနေ့ကမှဟိုစစ်တပ်တွေရှိတယ်။စစ်တပ်တွေတရားကြော်လို့ရှိတယ်။နေရာနည်းနည်းမနိုင်တဲ့ပိတ်ခေါက်တွေတော့ကြောက်တော့ပဲ။ဒီတစ်ခုခုဖြစ်နေလို့ရှိနေတယ်။အဆောင်ရွာတော့ရှိနေတယ်။ဒါကနင်းခဲ့တဲ့ကျေးရွာတွေကပုံကြုံမှာစစ်တပ်တွေကနေရှိတယ်။အဲ့ဒီတစ်ခါလက်ပေါ်လေးကြောက်တယ်။ဒီကလေးကနင်းခဲ့တဲ့ဒီလိုဒီကောင်ကိုပြောရတာဒီလိုဖြစ်ရှိနေတယ်
။မင်းကြီးမျိုးနဲ့အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစိုက်ပွဲကျင်းပဖြစ်ပွားနေတာတစ်နှစ်ကြာပြီဖြစ်သလိုစိုက်ပွဲစဉ်အတွင်းရွာသားတသိန်းနီးပါးစစ်ကြေးသိမ်းရှောင်နေရပါတယ်။ဒီပွဲလေးရဒီမှာမြန်မာစစ်တပ်ဘက်ကစိုက်ရာဖြစ်တင်းထားသလိုစိုက်ပွဲတွေဆက်လက်ကျင်းပလာမယ့်အခြေအနေရှိနေတယ်လို့လည်းအေအေဘက်ကပြောပါတယ်ခင်ဗျာ။